SBS Radio တော်ရရှိများရှင်အခုဆက်လက်ပြီးတော့အရေးပြားကင်ဆာတစ်မျိုးရဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ် Melanomas လို့ခေါ်တဲ့အရေးပြားကင်ဆာရောဂါဟာဩစတြေးလျနိုင်ငံရဲ့လူငယ်တွေအကြားအဖြစ်များတဲ့ကင်ဆာရောဂါဖြစ်ပြီးအဲ့ဒီရောဂါနဲ့သေဆုံးရသူဦးရေဟာလမ်းပေါ်မှာဖြစ်တဲ့မတော်တဆမှုတွေကြောင့်သေဆုံးရသူတွေရဲ့ဦးရေထက်ပိုများပြားနေတာဖြစ်ပါတယ်ဒါပေမဲ့အခုဆိုရင်သွေးစည်ရုံနဲ့ကင်ဆာဖြစ်နိုင်တဲ့မယ်လိုနိုမာတွေရှိမရှိသိနိုင်တော့မယ်ဆိုတဲ့ပြောဆိုမှုကြောင့်လူပေါင်းထောင်နဲ့ချီရဲ့အသက်ကိုကယ်ဆယ်နိုင်တယ်လို့စောစောစစ်စစ်သိရရင်မလိုအပ်ပဲခွဲစိတ်မှုတွေလုပ်စရာမလိုတော့အောင်ဖြစ်စေမယ်ဆိုပြီးတော့မျှော်လင့်ချက်တွေထားနေကြပါတယ်။ဒါပေမဲ့ကျန်းမာရေးပညာရှင်တွေကတော့သွေးစစ်ဆေးလိုက်ရုံနဲ့ရရှိတဲ့ရလဒ်ကယုံကြည်စိတ်ချရတဲ့ရလဒ်ဖြစ်ဖို့ပို့ပြီးတော့တေချာအောင်လှုံ့ဆောင်နေကြတဲ့အကြောင်းအန်ဒရီယာနိုင်ဟော့ဖ်ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ဟာအရေးပြားကင်ဆာဖြစ်ပွားမှုနှုန်းအမြင့်မားဆုံးနိုင်ငံတွေဖြစ်ကြပါတယ်။နှစ်စဉ်နှစ်တိုင်းဩစတြေးလျနိုင်ငံသားအယောက်ပေါင်း 12,000 ကနေ 14,000 လောက်ဟာမယ်လိုနိုမတ်လို့ခေါ်တဲ့အရေးပြားကင်ဆာဖြစ်စေနိုင်တဲ့အမဲကွက်တွေ၊မှဲ့တွေဖြစ်ပေါ်လေရှိပြီးအဲ့ဒီကင်ဆာဟာအသက်ကိုပါသေစေနိုင်တဲ့အရေးပြားကင်ဆာတစ်မျိုးဖြစ်ပါတယ်။အဲ့ဒီရောဂါနဲ့ပဲဩစတြေးလျနိုင်ငံသားအယောက်ပေါင်း 1,500 လောက်နှစ်စဉ်သေဆုံးနေရတာလည်းဖြစ်ပါတယ်။အသားဖြူတဲ့လူတွေမဲ့ချောက်လိုတင်းတိတ်လိုအကွက်ပပားလေးတွေရှိနေသူတွေကတခြားလူတွေထက်မယ်လိုနိုမာအရေးပြားကင်ဆာပိုကူးဆက်ခံရနိုင်ပေမဲ့လည်းအသားညိုတဲ့လူတွေအသားမဲတဲ့လူတွေလည်းအလားတူပဲကူးဆက်ခံရနိုင်ပါတယ်ဒါပေမဲ့အစောတုန်းကပြောခဲ့သလိုပဲသတင်းကောင်းတစ်ခုကတော့ Western Australia ပြည်နယ်ကအက်ဒစ်ကိုဝင်တဲ့ကလူကသူတွေတီတွေကနေသွေးစစ်ကြည့်လိုက်ရုံနဲ့အစောပိုင်းမယ်လိုနိုမာယောဂါလက္ခဏာရှိမရှိသိနိုင်တဲ့အတွက်အရေးပြားကင်ဆာယောဂါကြောင့်သေဆုံးမှုကိုသိသိသာသာရှော့ချနိုင်လိမ့်မယ်လို့မျှော်လင့်ထားနေကြပါတယ်။အရေးပြားကင်ဆာယောဂါကိုစောစောစစ်စစ်သိရရင်တက်တန်းစေနေနိုင်မယ့်နှုန်းက99ရာခိုင်နှုန်းလောက်အထိရှိပြီးတော့နောက်ကျမှသိရရင်တော့တက်တန်းစေအသက်ရှင်နေနိုင်မယ့်နှုန်းကတော့25ရာခိုင်နှုန်းကနေ20ရာခိုင်နှုန်းသာရှိတာဖြစ်ပါတယ်။Edit Cowan Tegro ကမယ်လိုနိုမာသုတေသနအဖွဲ့ကိုဦးဆောင်တဲ့ပါမောက်ခမဲလ်ဇီမန်ရဲ့အဆိုအရသွေးစစ်မှုက auto antibodies တွေကိုစစ်ဆေးတာလို့ရှင်းပြပါတယ
် Your immune system white blood cells produce antibodies
လူရဲ့ခုခံအားစနစ်မှာရှိတဲ့သွေးဖြူဥတွေဟာပြင်ပကဝင်လာတဲ့ bacteria တွေ virus တွေကိုတိုက်ဖျက်ဖို့ antibodies တွေထုတ်လင်းလေရှိပါတယ်။ဒါအပြင်မူမမှန်တဲ့ cancer cells တွေကိုတိုက်ထုတ်ဖို့အတွက်လည်း antibodies တွေကိုသွေးဖြူဥတွေကထုတ်လုပ်ပါတယ်။အဲဒါကို auto antibodies လို့ခေါ်ပါတယ်။အဲဒီတော့ခုခံအားစနစ်က auto antibodies ကိုစင့်ပွားထုတ်လိုက်ပြီး cancer cells တွေကိုတိုက်ခိုက်တာဖြစ်ပါတယ်။အဲ့ဒီလိုလောက်တာကသွေးထဲမှာကင်ဆာဆဲတွေရှိရင်တော့ auto antibodies တွေကတိပြီးတော့အစောပိုင်းအရေးပြားကင်ဆာရောဂါကိုစုံစမ်းပေးနိုင်တာဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။သူတေသီတွေကတော့မယ်လိုနိုမာရောဂါရှိသူနဲ့အဲ့ဒီရောဂါမရှိသူလူပေါင်း200ကျော်ရဲ့သွေးကိုယူပြီးတော့စစ်ဆေးမှုလုပ်ခဲ့ကြတာဖြစ်ပါတယ်။ biomarkers ဒါမှမဟုတ် proteins လို့အရာတွေအတွေ့ဆယ်ခါလောက်သွေးတွေစစ်ဆေးကြည့်ခဲ့တာဖြစ်ပါတယ်။အဲ့ဒီလိုစစ်ဆေးလေးလာမှုတွေကိုပို့ပြီးတော့လှုပ်ဆောင်ရအောင်မှာဖြစ်တယ်လို့လည်းသူတေသီတွေကပြောပါရယ်။သွေးစစ်ဆေးချက်တွေအရအစောပိုင်းမယ်လိုနိုမာယောဂါရှိနေရင်တော့သွေးစစ်ကြည့်လိုက်ရုံနဲ့သိနိုင်ခြေက5ချိန်မှ4ချိန်လောက်မန်ကန်မှုရှိတာကိုတွေ့ခဲ့ရတာဖြစ်ပါရယ်။သွေးစစ်ကြည့်ရုံနဲ့ဒီလောက်အတိုင်းအတာအထိမန်ကန်မှုရှိရင်မြို့ပြမှာမနေတဲ့တခြားနယ်ဒေသကလူတွေအတွက်လည်းဒီသွေးစစ်ဆေးတဲ့နီးကအများကြီးအသုံးဝင်နိုင်တယ်လို့ပြောဆိုနေကြပါတယ်။ Cancer Council Australia ရဲ့အရာရှိ Sanchia Aranda ကလည်းသွေးစစ်လိုက်ရုံနဲ့ယောဂါရှိမရှိဆိုတာကိုမန်ကန်ဆာသူတေသီတွေတွေ့ရှိပါစေလို့ဆုတောင်းမျှော်လင့်ချက်ထားနေပါတယ်။ဒါပေမဲ့ဒီလိုသွေးစစ်ဆေးမှုကနေအဖြေသိနိုင်တဲ့အပေါ်အားရမိသလိုတစ်ဖက်မှာလည်းအဲ့ဒီလိုနီးကဘယ်လောက်ထိဈေးပိုသက်သာစေမလဲဘသူတွေကိုစမ်းသပ်ကြည့်မလဲဆိုတာတွေကမေးခွန်းထုတ်စရာဖြစ်တယ်လို့ပြောပါရယ်အရေးကြီးဆုံးကတော့သွေးစစ်ဆေးမှုက There are
lots of different aberrations that can occur when cancers are being developed.
ကင်ဆာရောဂါဖြစ်လာပြီဆိုရင်မူမမှန်တဲ့ဖောက်ပြန်မှုတွေအမျိုးမျိုးဖြစ်ပေါ်လာနိုင်တဲ့အတွက်လူနာတိုင်းကတော့တူညီတဲ့ biomarkers တွေကိုထုတ်လို့မရှိပါဘူး။ဒါကြောင့်ဒီသွေးစစ်ဆေးတဲ့စမ်းသပ်နည်းကတရားရခိုင်နှုန်းမှန်ကန်တယ်လို့မဆိုလိုနိုင်သေးတဲ့အတွက် biopsy လို့ခေါ်တဲ့အသားစာတွေကိုယူပြီးတော့စမ်းကြည့်တဲ့နည်းတွေတော့ထပ်လုပ်သင့်တယ်လို့ပြောဆိုလိုက်ပါတယ်။အခုလောလောဆယ်လူတွေဟာကိုယ့်ရဲ့ခန္ဓာကိုယ်ပေါ်ကမှက်တွေအမဲဆက်တွေနဲ့ပတ်သက်ပြီးသင်္ကန်းမကင်းဖြစ်ရင်တော့အများအဖြစ်သူတို့ရဲ့ဆရာဝန်ကိုပြသကြမှာဖြစ်ပါတယ်။ဆရာဝန်ကနေ ABCDE လို့ခေါ်တဲ့နည်းနဲ့စမ်းသပ်မှာဖြစ်ပါတယ်။အဲ့ဒါကတော့ asymmetry အချို့ညီအရွယ်အစားတွေကြည်ရာတွေ irregular borders မူမမှန်တဲ့အကုအနတ်တွေကြည်တာတွေ color အရောင်အစင်းတွေ diameter အချင်းပမာဏနဲ့အရွယ်အစားကပိုကြီးလာသလားပြောင်းလဲလာသလားဆိုတာတွေကိုလေ့လာမှာဖြစ်ပါတယ်ပမောက်ကဇစ်မန်ရဲ့အဆိုအရအခုလောလောဆယ်သေးငယ်ပါလှော်တဲ့ melanomas ပြီးတော့မျက်အများကြီးရှိတဲ့လူတွေနဲ့အရောင်အစင်းမဲ့တဲ့ melanoma ရှိတဲ့လူတွေကိုသွေးစစ်ဆေးဖို့ကခက်ခဲနေသေးတယ်လို့ပြောပါတယ်။ဘလို့ပဲဖြစ်ဖြစ်သွေးအရင်စစ်ဆေးကြည့်ပြီးမှပိုသေးချမ်းအောင်တခြားနည်းနဲ့ဆက်လုပ်ကြည့်တာကအကောင်းဆုံးဖြစ်စေနိုင်တယ်လို့လည်းပြောဆိုလိုက်ပါတယ
်။ So before they have a biopsy would be the most beneficial time for the blood test to be taken.
အသားစယူပြီးစစ်ဆေးမှုမလုပ်ခင်မှာအရင်ဦးဆုံးသွေးစစ်ဆေးမှုလုပ်နိုင်ရင်တော့ပိုပြီးတော့အကျိုးရှိနိုင်ပါတယ်။အခုလောလောဆယ်ပြဿနာဖြစ်နေတာကအရေးပြားကင်ဆာအတွက်သင်္ကန်းမကင်းစရာဖြစ်နေရင်တော့အရေးပြားဆရာဝန်နဲ့ဓာတ်ရိုက်တိရှိနိုင်တဲ့အခြေအနေမရှိသေးတဲ့အတွက်အဲ့ဒီအခြေအနေအတွင်းမှာဆရာဝန်တွေရဲ့ပြောပြချက်တွေကလည်းမမှန်မကန်မှုတွေဖြစ်နိုင်ပါတယ်အဲ့ဒီလိုအတော်အတွင်းမှာသွေးစစ်ဆေးမှုကအကျိုးရှိစေနိုင်တယ်လို့ပြောသွားခဲ့ပါတယ်အဲ့ဒီတော့သွေးစစ်ဆေးမှုကနေအရေးပြားကင်ဆာဖြစ်နိုင်တယ်လို့တန်လျာဖြစ်ရင်တော့အသားအစကိုယူပြီးစစ်ဆေးတဲ့biopsy နည်းနဲ့ထပ်မံစမ်းကြည့်နိုင်သေးတယ်လို့လည်းဆိုပါတယ်။တခါတလေဆရာဝန်တွေဟာအစိုးရင်လွန်လို့ biopsy နည်းနဲ့စမ်းသခိုင်းရာကနေဘာယောဂါမှမရှိတာကိုတွေ့ရပြီးအဲ့ဒီလိုစမ်းသမှုတွေကဩစတြေးလျကျန်းမာရေးအာဏာပိုင်တွေအတွက်နှစ်စဉ်ဒေါ်လာတန်ပေါင်း90လောက်ကုန်ကျစေနေတာဖြစ်ပါတယ်။ဒါကြောင့်ပိုးသက်သာမဲ့သွေးစစ်ဆေးတဲ့နည်းလမ်းကိုအရင်သုံးပြီးသင်္ကန်းမကင်းဖြစ်မှသာလျှင် biopsy နည်းကိုသုံးရင်တော့ပိုကောင်းမယ်လို့ထောက်ပြကြပါတယ်။ဒါပေမဲ့ Cancer Council က Professor Aranda ကတော့ biopsy နည်းကအကောင်းဆုံးပဲလို့ထပ်မံပြောဆိုလိုက်ပါတယ
်။ Because the biopsies are fairly straightforward in small lesions.
biopsy ဆိုတာအရေးပြားစာသေးသေးလေးကိုယူပြီးတော့စမ်းသကြည့်ရုံနဲ့အဖြေသိနိုင်တဲ့ရှင်းလင်းလွယ်ကူတဲ့နည်းလမ်းဖြစ်ပါတယ်။အဲ့ဒီကနေသိရပြီဆိုတာနဲ့ခွဲစိတ်စရာလိုရင်ခွဲမယ်။ဒါမှမဟုတ်ကင်ဆာကတခြားနေရာပါကူးစက်သွားပြီလားဆိုတာမျိုးတွေကိုပါသိနိုင်မှာဖြစ်ပါတယ်။သွေးစစ်ဆေးမှုကိုအကျဉ်းပေါင်းဘလောက်ပဲလုပ်လို့အဲ့ဒီနည်းလောက်တော့ထိရောက်မှုမရှိနိုင်တဲ့အတွေ့ဖြစ်ပါတယ်။ယောဂါတကယ်သိဖို့အတွက်အသားအစာတွေကိုယူပြီးတော့စစ်ဆေးမှုတွေလုပ်ဖို့တော့လိုအပ်တယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။ဘလို့ပဲဆိုစေသွေးစစ်ဆေးတဲ့နည်းနဲ့မီလီနိုမာယောဂါရှိမရှိသိနိုင်မဲ့အခြေအနေကတော့လာမဲ့3နှစ်လောက်ကြာမှပဲလူအများအပြားအပေါ်အသုံးပြုနိုင်မဲ့အနေအထားရှိနေပါတယ်။အခုလောလောဆယ်အတော်အတွင်းEdit Corwin တက္ကသိုလ်ကသူတွေတီတွေကတော့စမ်းသပ်မှုတွေပုံမလို့ရမှာဖြစ်ပြီးတော့သူတို့ရဲ့နှီးကိုလူအများပြားစီရအောင်လုပ်ပေးနိုင်မဲ့စီးပွားရေးအဖွဲ့ကိုရှာဖွေပြီးချက်ထွင်လုပ်ကင်ဖို့လိုအပ်နေသေးတဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင
် Hear more stories in your language by visiting sbs.com.au